မြန်မာနိုင်ငံကို2014ခုနှစ်အတွက်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ပေးဖို့ကိစ္စကိုနိုင်ငံအများစုကထောက်ခံမဲ့အလားအလာတွေရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာတီနာတလီကာဝါကပြောဆိုလိုက်ပါတယ်။မကြာသေးခင်ကပဲသမရဦးသိန်းစိန်နဲ့တွေ့ဆုံခဲ့တဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံမှာအပြုသဘောဆောင်တဲ့ဖြစ်ပေါ်တိုးတက်မှုတွေကိုမြင်တွေ့ခဲ့ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကို2014ခုနှစ်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ပေးဖို့ကိစ္စလာမယ့်အပတ်ထိပ်ပြီးညီလာခံမှာထောက်ခံဖို့ရှိမရှိမေးရင်တော့သူ့အနေနဲ့ထောက်ခံမယ်မထောက်ခံဘူးအတိအကျမပြောနိုင်ပေမဲ့ပြီးခဲ့တဲ့မေလနဲ့ဇူလိုင်လအာဆီယံအစည်းအဝေးတွေမှာလေ့လာမိသလောက်အများစုကထောက်ခံမဲ့သဘောပြသခဲ့ကြတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုအကောင့်ဘက်ကရှုမြင်သူတွေထဲမှာအာဆီယံနိုင်ငံတွေအပြင်အမေရိကန်ဥရောပသမ္မတကနဲ့မြန်မာအရေးလေ့လာသူတချို့လည်းပါဝင်ပါတယ်။မကြာသေးခင်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အမေရိကန်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်ကိုယ်စားလှယ်မစ္စတာဒဲရစ်မစ်ချဲကရန်ကုန်မြို့ကနေမထွက်ခွာခင်တောက်ကြံနေကသတင်းတောက်တွေကိုပြောရမှာမြန်မာအစိုးရရဲ့အပြုသဘောဆောင်တဲ့ခြေလှမ်းတွေကိုတွေ့ရကြောင်းနဲ့ဒီအတွက်မြန်မာနိုင်ငံကိုအမေရိကန်ပြည်ထောင်စုကအကူအညီတချို့ပေးဖို့စဉ်းစားမိအကြောင်းပြောဆိုသွားပါတယ်။အမေရိကန်နိုင်ငံဂျော့ချ်တောင်းတက်ကူကအာရှရေးရာဌာနညွှန်ကြားရေးမှူးဒေးဗစ်စတိုင်းဘတ်ကလည်းမြန်မာနိုင်ငံမှာဖြစ်ပေါ်တိုးတက်မှုအသစ်တွေမြင်တွေ့နေရတယ်လို့ဆိုပါတယ်။နောက်ထပ်ဘယ်အချိန်ဘယ်အတိုင်းအတာအထိအပြောင်းလဲတွေဆက်ဖြစ်လာမလဲဆိုတာကိုမသိသေးပေမဲ့အပြောင်းလဲတွေအခုလိုပုံစံနဲ့ဖြစ်လာမယ်ဆိုတာကို2010ရွေးကောက်ပွဲမတိုင်ခင်ကကြိုတင်မခန့်မှန်းခဲ့ကြဘူးလို့ဒေးဗစ်စတိုင်းဘတ်ကပြောပါတယ်။သမရဦးသိန်းစိန်နဲ့တွေ့ဆုံခဲ့တဲ့လောအောင်ဆန်းစုကြည်ကိုယ်တိုင်ကသမရဦးသိန်းစိန်ကိုအပြောင်းအလဲအမှန်တကယ်လိုလားသူဖြစ်ထုတ်ဖော်ပြောလိုက်တာဟာလေရရှိအကျိုးဖြစ်ထွန်းမဲ့အလားအလာတွေကိုတွက်ဆမိတဲ့အတွက်ကြောင့်လို့ဒေးဗစ်စတိုင်းဘတ်ကဆိုပါတယ်။သူ့အမြင်အရလောအောင်ဆန်းစုကြည်ဟာဒီရှိမှာဒီမိုကရေစီအင်အားစုတွေကိုပြန်လည်စုစည်းနိုင်မယ်လို့ယူဆပုံရတယ်လို့လည်းပြောပါတယ်။ London School of Economics London စီးပွားရေးနဲ့နိုင်ငံရေးသိပ္ပံဌာနကပညာရှင်ဒေါက်တာဇာနီကတော့ဒေါအောင်ဆန်းစုကြည်ဟာအန်စာပစ်ပြီးလောင်းကစားလုပ်သလိုစွန့်စားပြီးအခုလိုဆုံးဖြတ်လိုက်တာဖြစ်နိုင်ပေမဲ့အနေအထားအရတစ်တက်ဘက်ကအနံ့ရဖို့ပိုပြီးအားတာနေတယ်လို့ပြောပါတယ်။မြန်မာအစိုးရတဲ့တရုတ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးပါမောက်ခဒေးဗစ်စတိုင်းဘတ်ကမြန်မာနိုင်ငံဟာတရုတ်ရဲ့လက်အောက်ခံဘယ်တော့မှမဟုတ်ခဲ့ကြောင်းမြန်မာလူမျိုးတွေဟာအမျိုးသားရေးအယူအဆပြင်းထန်သူတွေဖြစ်ပြီးအစဉ်အဆက်ကတည်းကတရုတ်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိခဲ့တယ်လို့သုံးသပ်ပါတယ်။တချိန်တည်းမှာပဲတရုတ်နဲ့မဆက်ဆံလို့မဖြစ်ဘူးဆိုတာကိုလက်ခံထားကြတယ်လို့လည်းဆိုပါတယ်။မြန်မာအစိုးရအသက်ဟာအရှေ့လေပိုင်းဒေသမှာဖြစ်ပွားခဲ့တဲ့တော်လှန်ရေးတွေလိုအောက်ခြေမှာထိမ့်မနိုင်သိမ့်မရဖြစ်ပြီးပြောင်းလဲတာထက်အမြင့်ဆုံးအဆင့်ကနေအောက်ခြေကိုတဖြည်းဖြည်းပြောင်းလဲသွားတာကိုပိုးပြီးလိုလားပုံရတယ်လို့ပါမောက္ခဒေးဗစ်စတိုင်းဘတ်ကယူဆပါတယ်။မြန်မာအစိုးရအနေနဲ့အာဆီယံဥက္ကဋ္ဌဖြစ်လာမယ်ဆိုရင်အမေရိကန်ပြည်ထောင်စုရုရှားစတဲ့နိုင်ငံကြီးတွေပါတက်ရောက်ကြမယ်။အရှေ့အာရှထိပ်သီးညီလာခံအပါအဝင်ညီလာခံအတော်များများကိုအာဆီယံအဖွဲ့ကိုစားတာဝန်ခံပြီးကမ္ဘာကထလှုပ်ဆောင်ခွင့်ရရှိမှာဖြစ်ပါတယ်။